ရုရှားရဲ့အီရန်နဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုဟာပထဝီနိုင်ငံရေးဖိအားတွေကြောင့်နောက်ဆုတ်သွားမှာမဟုတ်ဘူးလို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရက်ခော့ကစနေနေ့မှာပြောလိုက်ပါတယ်။ရုရှားကိုမောင်းသူမဲ့ရှင်ရောင်းချမှုရပ်ပစ်ဖို့အမေရိကန်ရဲ့ပြောဆိုချက်တွေနောက်ပိုင်းမှာအခုလိုရုရှားဘက်ကတုံ့ပြန်လိုက်တာပါ။ရုရှားနဲ့အီရန်ပူးပေါင်းဆောင်ရွက်မှုတွေမှာအပြောင်းလဲဘာမှမရှိဘဲဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးကိုယ်ပိုင်လွတ်လပ်မှုရှိတဲ့နိုင်ငံတွေဖြစ်ကြတဲ့အတွက်အမေရိကန်နဲ့သူ့ဘက်သားတွေပြောတာနဲ့နောက်ဆုတ်သွားမှာမဟုတ်ကြောင်းရုရှားဒုနိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်ကိုရုရှားအစိုးရ RA သတင်းမှဖော်ပြထားတာပါ။ယူကရိန်းကိုတိုက်နေတဲ့စစ်ပွဲမှာရုရှားတပ်တွေတုံးနေတဲ့လက်နက်တပ်ဆင်ထားတဲ့မောင်းသူမဲ့ drone ယာဉ်တွေကိုရုရှားကမရောမို့အမေရိကန်ကဖိအားပေးနေကြောင်းဒီလအစောပိုင်းမှာပဲ Financial Times သတင်းစာကြီးကအီရန်အရာရှိတဦးနဲ့ဒီကိစ္စဆွေးနွေးပြောဆိုမှုကိုသိထားတဲ့ပုဂ္ဂိုလ်ရဲ့ပြောကြားချက်ကိုကိုးကားပြီးဖော်ပြထားတာပါ။ရုရှားတပ်တွေအမေရိကန်စပီးယူကရိန်းနိုင်ငံထဲကိုတိုက်ခိုက်ရမှာအီရန်လို့ရှားဟက် drone တွေကိုစတင်အသုံးပြုခဲ့တာဖြစ်ပါတယ်။ဒီ drone တွေကသူတို့ပြန်တမ်းဖို့လေရင်ပြေးလမ်းမလို့ပဲဝင်းတိုက်မီတာနဲ့ပောက်ကွဲစေတဲ့အတွက်သူတို့ကိုအသေးခံ kamikaze drone လက်နက်လို့ခေါ်ကြတာပါ။အီရန်ကယူကရိန်းကိုရုရှားဝင်မသိခင်2022 February မှာရုရှားကိုရောင်းချခဲ့တယ်လို့ပြောပါတယ်။ရုရှားဆိုတော့သူတို့ရဲ့ချွတ်ချွတ်စစ်မှာအီရန် drone တွေမသုံးကြောင်းပြောနေတာဖြစ်ပါတယ်။ American Imperial Air Shoot တူကတော့အီရန်ဟာရုရှားကို2022 August လကစပြီး drone ရင်ရာပေါင်းများစွာပေးပို့ခဲ့တယ်လို့ဇွန်လထဲမှာပြောထားပါတယ်ခင်ဗျာ။